ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်နဲ့ချင်းပူပေါင်းရေးတပ်ဖွဲ့တွေကြားနှစ်ရက်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးအော်တိုဝါ28ရက်နေ့ဟာခါမြို့စွန်တိုက်ပွဲမှာတော့စစ်ကောင်စီတပ်က10ဦးကြာဆုံးပြီးဗိုလ်မှူးတပ်အပါအဝင်4ဦးကိုဖမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြမှာပါခင်ဗျာ။
ဒီအပိုင်းအတွင်းမှာတော့ချင်းပြည်နယ်ဟာခါနဲ့ထန်တလန်အကြားလမ်းမှာတိုက်ပွဲပြင်းထန်တယ်လို့ပဲဟာခါနဲ့ထန်တလန်မြို့တွေပေါ်မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့နှစ်ရက်ဆက်တိုက်ဟာခါမြို့ပေါ်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူ Slide ထက်နီက VOE ကိုပြောပါရတယ်
။တိုက်ပွဲကတော့ဟာခါမြို့ထဲမှာလည်းဖြစ်တယ်ပြီးတော့ဒီထန်တလန်မြို့ထဲမှာလည်းဖြစ်တယ်ပေါ့။ဟာခါမြို့ထဲမှာကဟိုအထက်ကနှစ်နေရဖြစ်တယ်ပြီးတော့ထန်တလန်ဖက်အစွာမြို့အစွန်မှာဖြစ်တယ်မနေ့ကတော့ဟာခါမြို့အစွန်တောင်ကုန်းတည်းဟာသူတို့စခန်းကြီးတစ်ခုကိုကျွန်တော်တို့ဝန်စီနိုင်ခဲ့တယ်ပေါ့နော်သူတို့အများ15ယောက်လောက်ပဲရှိတယ်ပေါ့အဲမှာ4ယောက်အရှင်ဖမ်းတယ်ပေါ့အဲဒီမှာဘုံမှုတယောက်ပါတယ်10ယောက်ကတော့တိုက်ပွဲမှာကြာသွားတယ်ပေါ့တယောက်ကတော့မတွေ့ဘူးလက်နဲ့15လက်တော့ရရှိတာပေါ့
တိုက်ပွဲဖြစ်ပွားတဲ့အချိန်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ပြန်ဆုတ်ခွာလာတယ်လို့လည်းသူကပြောပါတယ်လနဲ့ကြီးတချို့မျိုးရင်းကိုကြောက်ရောက်ပြီးတော့ဒေသခံတွေထိခိုက်တာရှိပေမဲ့အတိအကျသူတို့မသိရသေးဘူးလို့ဆိုပါတယ်ဟာခတိုက်ပွဲကိုချင်းမျိုးသားတပ်မတော် CND နဲ့ချင်းဒေသကာကွယ်တပ် CDF တို့ပါဝင်တဲ့ချင်းပြည်ကောင်စီကနေပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်လက်ရှိထန်းတလန်ဘက်ကစစ်ကောင်စီတပ်နဲ့ချင်းပူပေါင်းတပ်တွေကြားဗားရပြန်ကြားရပြန်တိုက်ခိုက်နေရတဲ့အခြေအနေမှာရှိတဲ့ကြောင်းလဲ slide ထက်နေကပြောပါတယ
်ထန်းတလန်မှာတော့နှစ်ဖွဲ့လုံးနေတဲ့အနေအထားမှာရှိတယ်ပေါ့ဒီကကတော့သူတို့ဖက်အသားချက်ကတော့ဟာခါမျိုးပေါ်ကနေလက်နေချင်းနဲ့တရစပ်ပစ်တယ်ပြီးတော့ jet fighter တွေပြော်လဲအုံပြူတယ်ပေါ့အဲဒီမှာကျွန်တော်တို့ကစစ်စင်ရဲကထင်တယ်လို့တော့ဟိုမထိုးနိုင်ခဲ့တဲ့အနေအထားမှာတော့ရှိတာပေါ့နော်အခုကကျွန်တော်တို့ကမူတွင်းစစ်စင်ရဲကကုန်ပြီးဒါမျိုးပွင့်လင်းရသည့်စစ်စင်ရဲကတော့ဆက်လက်ပြီးတော့ပြင်းထန်လာတဲ့အနေအထားမှာတော့ရှိတာပေါ့နော်
ထန်းတလန်မြို့ပေါ်မှာစစ်ကောင်စီစခန်း9ခုရှိတဲ့နဲ့9ခုကိုသိမ်းယူနိုင်ခဲ့ပေမဲ့နောက်ပိုင်းမှာစစ်ကောင်စီကရဟယင်နဲ့စစ်ရင်အားဖြည့်တင်းတိုက်ခိုက်တာတွေရှိတာမလို့စခန်းတချို့လက်လွတ်ရတာတွေလည်းရှိတယ်လို့သူကပြောပါရယ်ဟာခါမြို့ဒေသခံတူကတော့လွန်ခဲ့တဲ့နှစ်ကတိုက်ပွဲဖြစ်ခဲ့ပေမဲ့အောက်တိုဘာလ29ရက်နေ့အင်္ဂါနေ့မှာတော့ဟာခါမြို့တွင်မှာတိုက်ပွဲတွေငြိမ်နေတယ်လို့ပြောပါရယ်နည
်းနည်းလည်းဖြစ်တယ်တနည်းလည်းဖြစ်တယ်အခုဒီနေ့တော့ပြေးသွားပြီ။အင်းတင်ကြံကုန်းလာမှအဲ့လိုကျဲနေကြတာ။ဒီပြင်းနဲ့ပြောတာ။ဒါဘာမှမကျောင်းစနေကျွန်တော်ကပြင်းနဲ့မကျောင်းကျွန်တော်
ဒေသတွင်းသတင်းမီဒီယာတွေမှာတော့တနင်္လာနေ့ကတိုက်ပွဲမှာလက်နက်ကြီးထိမှန်တာကြောင့်ဒေသခံ၄ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းဖော်ပြပါရယ်။ချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။